တောင်တရုတ်ပင်လယ်ပြင်တွင်လိုင်းနာလှုပ်ဆောင်ရမယ့်တင်းဝန်နီလန်စီအိုစီရေးဆွဲရေးမှုပေါင်းတစ်ခုပေါ်အရှိတော်အောင်ရှာနိုင်ငံရေးဝန်ကြီးတွေစနေနေ့ကသဘောတူညီလိုက်ကြပါပြီ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အကြိမ်50မြောက်အာဆီယံနိုင်ငံရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းအခုလိုသဘောတူညီလိုက်ကြတာပါ။ဩဂုတ်လ6ရက်ဒီကနေ့မှာကျင်းပမယ့်အာဆီယံတရုတ်ဝန်ကြီးအဆင့်အစည်းအဝေးမှာသဘောတူချမှတ်နိုင်ရေးအတွက်ဒီ COC ရေးဆွဲရေးမှုပေါင်းကိုဝန်ကြီးတွေကထောက်ခံလိုက်ကြတဲ့အကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ထမ်းတာပြောခွင့်ရရူဘီစပီယာဘိုလီဗာကအစည်းအဝေးအပြီးကျုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်မှာကျင်းမာမှုတွေဖြစ်နေတာကိုကင်တွေဖြေရှင်းဖို့နှစ်ပေါင်းများစွာကြိုးစားလာကြတာကနေအခုလို COC ရေးဆွဲရေးမှုပေါင်းကိုသဘောတူညီလိုက်ကြတာကြောင့်အဓိကဖြစ်တွန်းတိုးတက်မှုတစ်ခုအဖြစ်မြင်နေကြပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံအတွက်တန်တမာရေးအောင်မြင်မှုတစ်ခုအဖြစ်ထပ်ပေါ်ပြီးမမြင်ကြသူတွေလည်းရှိနေပါတယ်။အာဆီယံအဖွဲ့ကိုတည်ထောင်တာဒီလ၈ရက်နေ့ဆိုရင်နှစ်50မြောက်တော့မှာဖြစ်ပြီးစာပြီးတည်ထောင်ခြင်းကတည်းကဆိုရင်ဒေသတွင်းညီညွတ်ရေးနဲ့တည်ငြိမ်ရေးအတွက်ပါပါဝင်လှုပ်ဆောင်နိုင်ခဲ့တဲ့လေးစားခံရတဲ့ဒေသတွင်းအဖွဲ့အစည်းတစ်ခုဖြစ်ဖြစ်ထွန်းတိုးတက်ခဲ့ပြီလို့ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။မနီလာမြို့တော်မှာကျင်းပတဲ့အခြားဆက်ဆက်အစည်းအဝေးတွေကတော့၁၈ချိန်မြောက်အာဆီယံအပေါင်းအသင်းနိုင်ငံရဲ့ဝန်ကြီးအစည်းအဝေး၊၇ချိန်မြောက်အရှေ့အာရှထိပ်သီးဆိုင်ရာနိုင်ငံရဲ့ဝန်ကြီးအစည်းအဝေးနဲ့၂၄ချိန်မြောက်အာဆီယံဒေသဆိုင်ရာဖိုရမ်တွေဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးတီလာဆန်ဟာလည်းတက်ဆိုင်ရာဆက်ဆက်အစည်းအဝေးတွေကိုတက်ဖို့မနီလာကိုရောက်နေပါပြီ။